နိုင်ငံတော်သမ္မတဝင်းမြန်ဖိတ်ကြားခြင်းနဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးကြေညာနေတဲ့ဗီယက်နမ်ဝန်ကြီးချုပ်ငူယွင်ဆန်းဖူနဲ့အတိုင်အခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ဒီကနေ့အနေပြီးတော့မှတွေ့ဆုံခဲ့ကြပါတယ်။နိုင်ငံချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေရည်ရွယ်ပြီးတော့တုံးရကြခင်ရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတဝင်းမြန်ကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဆိုခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စတွေဆွေးနွေးခဲ့ကြကြောင်းမြန်မာသမ္မတရုံးကတင်ထုတ်ပြန်ထားပါတယ်။နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာရေးနိုင်ငံအကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေနဲ့ဒေသရင်းနဲ့နိုင်ငံတကာကိစ္စရပ်တွေမှာအပြင်းအလန်ပူးပေါင်းဆောင်ရွက်ရေးကုံတွယ်ရေးရှင်းလင်းမြှုပ်နှံမှုလုံခြုံရေးနဲ့ပြည်ပေါင်းစုံမိတ်ဖက်ဆက်ဆံရေးဆရာကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုနိုင်ငံတာဝန်ဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်အစ်စ်မြင့်ကိုယ်စားလှယ်ခီးစဉ်တွေစီစဉ်ရေးကိစ္စဆွေးနွေးခဲ့ကြကြောင်းလည်းမြန်မာသမ္မတရုံးကတင်ထုတ်ပြန်ထားပါတယ်ပြည်ကရနေတုံးကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငူယင်ဆန်းဖူရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်နိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်တွားရောက်ခဲ့ပြီးနိုင်ငံသားပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြီးပကကြီးနေမြို့နာလုတ်ကန်ကြတဲ့နိုင်ငံတွေထဲဗီယက်နမ်နိုင်ငံဟာအဆင့်9မှာရှိနေပြီးတော့ကုန်တယ်မှုမှာတော့အဆင့်5မှာရှိပါတယ်။ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာလက်ရှိအလဲချဥက္ကဋ္ဌတာဝန်ယူထားတာဖြစ်ပါတယ်။